Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေ့ညပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေ့ညနောက်ဆုံးရသတင်းတွေကိုမအီးတန်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတပါက်ဂွန်ဟေကိုအယုံကြည်မရှိအဆိုကိုလွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ခဲ့ကြပြီးတော့လွှတ်တော်အမှတ်300မှာ234ယောက်ကထောက်ခံပေးပေးခဲ့ကြပါတယ်။ရုရှားနိုင်ငံကအိုလံပစ်အကစားသမားထောင်ကျော်ဟာတားမြစ်ဆေးသုံးဆွဲတာရှိတယ်ဆိုပြီးတော့အစင်ခန်းစာတစ်တစ်ခုကပြောလိုက်ပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတွေကဆော်မွန်ကျွန်းနိုင်ငံကန်ယူဒန်အနီးမှာတောက်ကြနေဆော်ပိုင်းကပြင်ရ9တသမအဆင့်ရှိတဲ့အင်္ဂလိပ်တစ်ခုလုံးခတ်တော့ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအကူအညီနေခဲ့မှာကြားဖို့ရှိပါတယ်ခင်ဗျာ
။အခုကျနားဆင်ရမယ့်သတင်းလာတွေကတော့ရခိုင်ပြည်နယ်ကိုအတိုင်ပင်ခံပုတ်ကိုဒေါအောင်ဆန်းစုကြည်တွားရောက်ဖို့တိုက်တွန်းတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြောကြားချက်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ်။
ပြောရရင်တော့တို့ရအနေနဲ့ဖြစ်နေတာတွေအကုန်လုံးသိတယ်အဲ့ဒီဒေတာနဲ့ပတ်သက်လို့မသိတာမရှိဘူးပေါ့နော်။နောက်ဆုံးပြည်သူလူထုနဲ့နိုင်ငံတကာကိုထုတ်ပြန်ပြောလို့မရတဲ့
လောက်သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူရခိုင်ဒေတာမှာလူသားချင်းစာနာမှုအကူအညီတွေအများဆုံးပေးဖို့ရန်ကုန်မှာရှိတဲ့တန်ယုံပေါင်း14ခုကပူးတွဲထုတ်ပြန်ချက်ကိုလည်းနားဆင်ရမှာပါ။အခုလိုရခိုင်ရေးတင်းမာမှုတွေကမလေးရှားမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေပေါ်ဘလို့အကျိုးသက်ရောက်မှုရှိလာနေသလဲဆိုတာကိုလည်းနားဆင်ရပါမယ်။ဒီလိုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ကကြေညာပါမယ်ရှင်။
တောင်ကိုရီးယားသမ္မတပါက်ဂွန်ဟေကိုသမ္မတအဖြစ်အယုံကြည်မရှိအဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာလွှတ်တော်အမတ်300မှ234ယောက်ကဒီဆိုကိုထောက်ခံမဲပေးခဲ့ကြပါတယ်။ဒါကြောင့်ဒီဆိုကိုအတီဖြစ်ဖို့အတွက်လိုအပ်တဲ့3ပုံ2ပုံမဲထက်တောင်ပို့ပြီးတော့များခဲ့ပါတယ်။သမ္မတပါက်ဂွန်ဟေပေါ်လူလူထောက်ခံမှုမထင်မှတ်လောက်အောင်ရုပ်ချီးကြဆင်းသွားခဲ့တာကတော့သမရအိမ်တော်မှာဒေါ်လာတန်းနဲ့ချီတဲ့အဂိလိုက်စားမှုအရှုပ်တော်ပုံဖြစ်ခဲ့တယ်ဆိုတော့တိတ်မကြခင်ကဆွဆွဲချက်တွေကြောင့်ဖြစ်ပါတယ်ဒီကနေ့လွတ်တော်မှာမဲခွဲဆုပ်ဖြတ်ပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌချောင်းစွန်ကျွန်းကတိုင်းပြည်တွင်ကွဲလွဲမှုတွေကိုပြန်လည်ဆက်စပ်ညီနိုင်သွားဖို့နဲ့လက်ရှိရှုပ်တော်ပုံကြောင့်အစိုးရလုပ်ငန်းတွေမလုပ်နိုင်တော့တဲ့အထိဖြစ်ခဲ့ရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုပြန်လည်တည်ငြိမ်လာအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းခဲ့ပါတယ်သမရာပေါ်ယုံကြည်မရှိအဆိုလွတ်တော်မှာအတီးပြုတ်လိုက်တာကြောင့် Miss Park အနေနဲ့သမရာလုပ်ပိုင်ခွင့်အာဏာတွေကနေရပ်ဆိုင်းခဲ့ရပြီးလောလောဆယ်အစိုးရကိုတော့ဝန်ကြီးချုပ်ဟွမ်ဂျူအန်းကယာယီဥဆောင်မှာဖြစ်ပါတယ်အခုလိုလွတ်တော်တွင်အတီးပြုတ်ချက်ထွက်လာပြီးတဲ့နောက်မှာတော့လွတ်တော်ရှိမှသမရာကိုကန့်ကွက်ဆန္ဒပြခဲ့ကြသူတွေကလည်းအောင်ပွဲခံခဲ့ကြပါတယ်အဂတိလိုက်စားမှုအရှုပ်တော်ပေါ်ကြောင့် Miss Park ကိုယာရုကနေဖယ်ရှားဖို့တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေသတင်းပတ်တင်တဲ့ချီဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စီးပွားနိုင်ငံအလက်ပိုးမျိုးအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားစီးရေးကျွမ်းကျင်သူတွေကြားမှာပြုလုပ်မယ်တွေ့ဆုံဆွေးနွေးပွဲမတိုင်ခင်အလက်ပိုးမျိုးအခြေပိုင်းကစီးပွားအစိုးရရဲ့စီးရေးလှုပ်ရှားမှုအလုံးရန်နာထားပြီလို့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလာဗရော့ကပြောပါတယ်အလက်ပိုးမျိုးကတိုက်ပွဲတွေအဆုံးသတ်ဖို့အလားအလာရှိတဲ့အပြည့်ရဲ့သဘောတူညီမှုရဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာပေးတဲ့အစောပိုင်းမှာပြောပါတယ်ရုရှားရဲ့သဘောထားတုံ့ပြန်ချက်တွေနဲ့ထပ်မံဖြည့်ဆွက်ချက်တွေကိုစောင့်နေပါတယ်လို့ရုရှားနိုင်ငံကြားဝန်ကြီးလက်ဗရော့နဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကြာတာရင်းနဲ့တွေ့ဆုံအပွဲပြီးမှမစ္စတာကယ်ရီကသတင်းနောက်တွေကိုပြောပါရယ်အသေးစိတ်ချက်လက်တွေကိုတော့ပြောမသွားပါဘူးရုရှားနိုင်ငံကြားရေးဝန်ကြီးကလည်းလက်ပုံမြို့အရှေ့ပိုင်းကပြဿနာတွေနောက်ဆုံးအဖြေရှာနိုင်ရင်ဒီရဲ့ပိုင်းအတွက်မှာဆွေးနွေးလုပ်ကိုင်နေတာတွေကိုအပြစ်သက်ဖို့စီးရေးကျွမ်းကျင်သူတွေနဲ့တန်တမန်တွေလာမယ့်စနေနေ့မှာဂျနီဗာမှာတွေ့ဆုံဖို့သဘောတူညီမှုရထားပြီလို့ပြောပါရယ်ရုရှားတို့ရဲ့ကြီးညာချက်ကိုစီးပွားနိုင်ငံဆိုင်ရာကုလကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်စတူရာကကြိုဆိုလိုက်ပြီးမဲ့လဲအလက်ပိုမျိုးကတိုက်ပွဲတွေရပ်တန့်သွားပြီးဒါမှမဟုတ်ရဲသားတွေဘေးလွယာရွှေ့ပြောင်းပေးထားပြီးဆိုတဲ့အချက်ကိုတော့တိကျအတိမပြုနိုင်ဘူးလို့နယူးယောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်ဂျီနီဗာမှာကျင်းပမဲ့စနေနေ့ဆွေးနွေးပွဲကိုကုလသမဂ္ဂကလည်းပါဝင်မယ်လို့မစ်စတူရာကပြောပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောလိုက်ပါတယ်ဝန်ကြီးကာတာဟာအာဖဂန်သမ္မတအက်ရှ်ရက်ဂါနီနဲ့အတူတောက်ကြနေကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင် မာအမေရိကန်နိုင်ငံရဲ့သမ္မတတစ်အဖြစ်ရွေးကောက်ခံထားတဲ့ဒေါ်နယ်ထရမ့်အနေနဲ့15နှစ်ကြာရှိလာခဲ့ပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုဘယ်လိုလှုပ်ဆောင်မှာလဲဆိုတာကိုနဲ့ပတ်သက်ပြီးတော့သတင်းတော်တွေကမီးတဲ့အခါမှာသူကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမှူးဝါဒအစည်းအဝေးနေနဲ့ပတ်သက်ပြီးတော့ဘယ်လိုရှိမယ်ဆိုတာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဒီရွေးကောက်ပွဲကာလတွေအတွင်းမှာအရေးအမွေပြောဆိုတာမျိုးလည်းမရှိခဲ့ပါဘူး။အထူးသဖြင့်သူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးအတွင်းမှာအာဖဂန်နစ္စတန်စစ်ပွဲနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့ပြောဆိုလို့မရှိခဲ့ပါဘူး။ဒေါ်နယ်ထရမ့်ရဲ့အစိုးရတာဝန်လက်ပြောင်းရေးအဖွဲ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့ဒေါ်နယ်ထရမ့်နဲ့အာဖဂန်သမ္မတဂါနီတို့ပြီးခဲ့တဲ့သတင်းဘက်ကတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့ဒီမှာနိုင်ငံရင်ဆိုင်နေရတဲ့အကြမ်းဖက်ချင်းချောက်မှုတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။အမေရိကန်ကကာကွယ်ရေးဝန်ကြီးအက်ကာတာဟာဒီကနေ့တောက်ချာနေမှာအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကဖိလစ်ပိုင်နိုင်ငံကိုစီးရေးအထောက်ပံ့တွေပေးနေတာကိုရပ်တန့်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးတွေလျှော့ချသွားဖို့ကိုဖိလစ်ပိုင်သမ္မတကပြီးခဲ့တဲ့စက်တင်ဘာလကပြောကြားခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားမှာတင်းမာနေတဲ့ဆက်ဆံရေးအခြေအနေဟာအခုတစ်ခါမှပုံမှန်အနေထားကိုပြန်ရောက်လာဖို့အတွက်တိုးတက်မှုတွေပြန်တွေ့လာနေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကိုအခုလအတွင်းမှာဖုန်းဆက်ပြီးတော့မွေးစေးရောင်းဝယ်သုံးဆွဲမှုတွေပေါ်ဖိလစ်ပိုင်သမ္မတကနှိမ်နင်းနေတာတွေနဲ့ပတ်သက်ပြီးဂုံပြူချီးမွမ်းစကားပြောကြားခဲ့တဲ့အကြောင်းကိုဖိလစ်ပိုင်နိုင်ငံဘက်ကပြောပါရယ်သမ္မတဒူတာတေမွေးစေးရောင်းဝယ်သုံးဆွဲသူတွေကိုတရားဥပဒေနဲ့အညီမဟုတ်ဘဲကွပ်မျက်တာတွေလုပ်ခဲ့တဲ့အပေါ်မှာလက်ရှိအမေရိကန်သမ္မတအိုဘားမားကဝေဖန်ခဲ့တဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးဟာတင်းမာခဲ့တာဖြစ်ပါရယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတဒူတာတေကိုအင်ဂျီတော်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါရယ်ဒါဟာဂျပန်နိုင်ငံပါဝင်အာရှကအမေရိကန်ရဲ့မဟာမိတ်တွေပေါ်ချဉ်းကပ်မှုအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒေါ်နယ်ထရမ့်လုံနေတာကပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရတက်တန်းကာလအဆုံးသတ်မှာအမေရိကန်ဘက်ကဆုံးရှုံးခဲ့တာတွေကိုပြန်ရအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ဒေသအတွင်းမှာရှိပြီးသားအမေရိကန်ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာအောင်လှုံ့ဆော်တာဖြစ်တယ်လို့ထိုင်ဝမ်တမ်ကန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာသုတေသီဖက်ဘရီဇီယိုဘိုဇာတိုကပြောပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေးကနေတောက်ကြနေညာဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ရုရှားနိုင်ငံကအိုလံပစ်အားကစားသမား1000ကျော်ဟာတမျက်စီသုံးဆွဲတာတွေရှိရဲဆိုပြီးတော့စင်ခန်းစာတစ်တခုကပြောလိုက်ပါတယ်ပြီးခဲ့တဲ့နေရသည်ဆောင်းရသည်နဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့အားကစားသမားတွေဟာတမျက်စီသုံးဆွဲတာတွေရှိရဲဆိုပြီးအဲ့ဒီစင်ခန်းစာတစ်ကဆိုထားပါတယ်ဆိုချီမှာကျင်းပတဲ့2014ဆောင်းရသည်အိုလံပစ်ပြိုင်ပွဲမှာတမျက်စီသုံးဆွဲတာတွေကိုရုရှားဆိုရကိုယ်တိုင်ပါဝင်ပတ်သက်ပြီးဖုံးကွယ်ပေးထားတယ်ဆိုတော့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကမ္ဘာတားမြစ်ဆေးသုံးဆဲမှုတိုက်ဖျက်ရေးအေဂျင်စီ WADA ရဲ့စုံစမ်းစစ်ဆေးမှုလက်ဖြစ်ကနေဒါနိုင်ငံကဥရီပါမောက်ခ Richard McLaren ကသူ့ရဲ့နောက်ဆုံးစင်ခန်းစာကိုတောက်ကြနေကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီတွေ့ရှိချက်အရပြီးခဲ့တဲ့ဇူလိုင်လက McLaren ထုတ်ပြန်လိုက်တဲ့ပထမစင်ခန်းစာမှာပါတဲ့တက်တည်အထောက်ထားတဲ့တော်မင်းများကိုနောက်ထပ်ပြီးတော့တည်ပြုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီပထမစင်ခန်းစာကြောင့်ရုရှားနိုင်ငံကို Rio Olympic အားကစားပြိုင်ပွဲကနေထုတ်ပယ်ဖို့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ WADA ကတောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်။နိုင်ငံတကာ Olympic Committee IOC ကတော့ဒီတောင်းဆိုချက်ကိုပယ်ချပြီးတော့ရုရှားအားကစားသမားတွေကိုပြိုင်ပွဲကနေပယ်သင့်မပယ်သင့်ဆိုတာကိုသက်ဆိုင်ရာအားကစားအဖွဲ့ချုပ်တွေကပဲဆုံးဖြတ်ဖို့ခွင့်ပြုခဲ့ပါတယ်။McLaren ရဲ့အစီရင်ခံစာတစ်ကိုတော့ IOC မှာတင်သွင်းသွားမှာဖြစ်ပြီးတော့တကယ်လို့တားမြစ်ဆေးသုံးဆွဲတယ်ဆိုတာတွေ့ရှိခဲ့တယ်ဆိုရင်တော့ပြင်းပြင်းထန်ထန်အရေးယူခံရမှာဖြစ်ပါတယ်ခင်ဗျာ
တောင်ပစိဖိတ်သမုတ်တရတဲ့ဆွန်မွန်ကျွန်းနိုင်ငံကန်ယူဒန်အနီးမှာတောက်ကြနေအစောပိုင်းကပြင်းအား 9.8 အဆင့်ရှိတဲ့ငရင်တစ်ခုလှုပ်ခတ်သွားပါတယ်။လူသေးပြောက်စီးရင်ချက်ချင်းမသိရသေးသလိုအစောပိုင်းမှာဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့လည်းနောက်ပိုင်းမှာပြန်ယုံသိမ်းခဲ့ပါတယ်။ပစိဖိတ်ဆူနာမီသတိပေးဌာနကသေးငယ်တဲ့ကျွန်းနိုင်ငံတွေဖြစ်တဲ့ပါပွာနယူဂီနီ၊နော်ရူ၊နယူကယ်လီဒိုနီးယား၊တူဗာလူနဲ့ကော့စရေဒိုအတွက်ဆူနာမီသတိပေးချက်တွေထုတ်ပြန်ခဲ့တာပါ။ဆိုလမွန်ကျွန်းနိုင်ငံတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးယုံကြည်ကဲလိုတီယိတ်စ်ကငလျင်ဗဟိုပြုလှုပ်ခတ်သွားတဲ့နေရာအနီးမလိုက်တာကျွန်းမှာစောက်ဦးတွေပြိုကျတဲ့အကြောင်းသတင်းရတယ်လို့ဆိုပါရယ်အစောပိုင်းမှာတော့ပြင်းအားအဆင့်၈ ရှိတယ်ဆိုပေမဲ့လည်းနောက်ပိုင်းမှာတော့အဆင့်9.8အဆင့်နဲ့နေအောက်24မိုင်အကွာမှာဗဟိုပြုလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒဌာနကပြောပါတယ်။ငင်းလှုပ်သွားတာကိုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းထိခန်းစားသိရှိခဲ့ရပါတယ်။ဆန်ဖရန်စစ္စကိုမြို့အနောက်မြောက်ဘက်မိုင်ပေါင်း250အကွာပစိဖိတ်သမုဒ္ဒရာထဲမှာပြင်းအား 6.5 အဆင့်နဲ့လှုပ်ခတ်သွားခဲ့တာပါ။အပျက်စီးနဲ့အသေးပြောက်ရှိတယ်လို့ချက်ချင်းမသိရသေးပေမဲ့လည်းဆူနာမီသတိပေးချက်လည်းထုတ်ပြန်ခြင်းလည်းမရှိပါဘူးရှင်။
ပစိဖိတ်ရဲ့ဝန်နိုင်ငံတွေကြားကုန်သွယ်မှုဆိုင်ရာပူးပေါင်းဆောင်ရည်သဘောတူစာချုပ် TPP ကိုဒီကနေ့ဂျပန်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။နိုင်ငံပေါင်း12နိုင်ငံကလက်ခံထားတဲ့ဒီကုန်သွယ်ရေးသဘောတူညီချက်ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းမယ်လို့ပြောထားပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဒီသဘောတူညီချက်ကိုဂျပန်အနေနဲ့ထောက်ခံဖို့တော်အာဘေပြောဆိုခဲ့ပြီးတဲ့နောက်အခုဂျပန်လွှတ်တော်မှာတော့ဒါကိုထောက်ခံအတည်ပြုလိုက်တာဖြစ်ပါတယ်။သမ္မတဥပမာဦးဆောင်ဦးရဲ့ပြုခဲ့တဲ့ဒီ TPP သဘောတူညီချက်ကိုမစ္စတာထရမ့်ကပယ်ချထားတာပါ။ TPP သဘောတူစာချုပ်တရားဝင်စတင်အကောင့်ထဲပေါ်နိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ရဲ့နိုင်ငံတွေအတွင်းမှာအစဉ်အဆက်အတည်ပြုချက်ရယူဖို့လိုအပ်တဲ့လုပ်ငန်းစဉ်တွေကိုအများဆုံးအပြည့်အစုံဆောင်ရွက်ဖို့တခြားသက်ဆိုင်ရာနိုင်ငံတွေကိုဆက်ပြီးတော့တိုက်တွန်းသွားမယ့်အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုဟီဟီဒီဆူဂါကပြောဆိုပါတယ်ခင်ဗျာ
The Voice of America, VOA. ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုကဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ပြပြောစကားအပေါ်မှာသမရယုံဝန်ကြီးဌာနကဘယ်လိုတုံ့ပြန်တယ်လဲဆိုတာနားဆင်ရပါမယ်ရှင်။အထူးရှာမခံတဲ့အခြေအနေမှာရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာဟာနိုင်ငံတကာနိုင်ငံရဲ့အုပ်ချုပ်မှုအာဏာပေါ်ဖိအားပေးတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကဘက်ကပြောနေတာတွေနဲ့ပတ်သက်လို့တိတိကျကျဖော်ထုတ်တင်ပြဖို့လဲတောင်းဆိုလိုက်ပြီးတစ်ဖက်သက်ဆွဆွဲချက်တွေပေါ်မှာပြန်လဲခုခံခြေပသွားမယ်လို့လည်းသူကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ပဋိပက္ခတွေကြုံနေရတဲ့မောင်တော်နဲ့ဘူတိတောင်ဒေသတွေကိုသွားရောက်ဖို့ဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကတိုက်တွန်းလိုက်တဲ့အပေါ်မြန်မာအစိုးရတာဝန်ရှိသူကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ Mr. VJ နမ်ဘီယာကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Mr. Kofi Annan ရဲ့အကဲဖြတ်ချက်တွေကိုသူ့အနေနဲ့လက်ခံထားပေမဲ့အစိုးရအနေနဲ့ကတော့ဒီဒေသကိုပေးအပ်မယ်လူသားချင်းစာနာမှုအကူအညီပေးမှုများနဲ့သတင်းရယူခွင့်တွေကိုမပိတ်ပင်စေလိုဘူးလို့ပြောဆိုထားပါတယ်ဒီလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကတိုက်တွန်းပြောဆိုမှုနဲ့ပတ်သက်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတော့ထုတ်ပြန်ချက်ဟာလက်တွေ့မဆန်တဲ့အတွက်စိတ်ပြက်မိတယ်လို့ပြောဆိုလိုက်ပါတယ
်လက်တွေ့စီနီမန်နေနဲ့ကင်းသွားတဲ့အတွက်ဒီစိတ်မဲ့ဒါတော်တော်လေးကိုစိတ်ပြက်ပြာကောင်းတဲ့စိတ်မဲ့ဖြစ်တယ်။နိုင်ငံတော်နိုင်ငံကပုဂ္ဂိုလ်တော်ဆန်းစုကြီးကိုမောင်တော်ဒီသာသွားပါတို့ဘာဖို့တိုက်တွန်းနေဆိုတာတော်ဆန်းစုကြီးဒီနိုင်ငံတော်နိုင်ငံပုဂ္ဂိုလ်ဒီလက်တွေ့အောက်မှာရှိနေတဲ့အခြေအနေမှန်နေမသိလို့သွားပေးပါဆိုတဲ့သဘောပြောရရင်တော့ဒီမြန်မာနိုင်ငံရဲ့နိုင်ငံအကြီးကြီးတယောက်နောက်ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်မှုအာဏာပေါ့နော်ဒါတွေမှာတော်တော်လေးကိုဟို conflict ဖြစ်နေတဲ့တိုက်တွန်းချက်ဖြစ်တယ်ပြောရရင်တော့ဆိုးရအနေနဲ့ဖြစ်နေတာတွေအကုန်လုံးသိတယ်အဲ့ဒီဒေတာနဲ့ပတ်သက်လို့မသိတာမရှိဘူးပေါ့နော်။နောက်ဆုံးဒီလိုလူလူနဲ့နိုင်ငံတကာကိုထုတ်ပြန်ပြောလို့မရတဲ့အနောက်ွယ်ကပေါ်တော့တဲ့အချက်လက်တွေပါကျွန်တော်တို့သိပါတယ်။ဒီနေရာဒီဒေတာကိုနိုင်ငံကောင်းဆောင်တွေကဘယ်သူသွားမယ်ဘယ်သူလာမယ်ဘယ်သူဒါကအစိုးရကနိုင်ငံကောင်းဆောင်တွေထုတ်ပြန်မယ်ကိစ္စဖြစ်တယ်။
လူသားချင်းစာနာမှုအကူအညီပေးမှုတွေကိုအစိုးရအနေနဲ့ပိတ်ပင်ထားမှုမရှိသလိုပြီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ကစလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီပေးနေတဲ့အကူအညီတွေကိုအစိုးရကခွင့်ပြုခဲ့တဲ့ပကတိအခြေအနေမှန်တွေကိုမျက်ကွယ်ပြုပြောဆိုနေမှုမျိုးကုလသမဂ္ဂအဖွဲ့အစည်းအနေနဲ့မလုံဆောင်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေမှာတော့ဘူသီးတောင်မောင်တော်စတဲ့ဒေသတွေကိုသတင်းမီဒီယာတွေလွတ်လပ်စွာတောက်ရောက်ခွင့်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့နိုင်ငံတကာသတင်းမီဒီယာအချို့မှာလူမျိုးတုံးတပ်ဖြတ်မှုလို့လုံရက်မျိုးအထိကြုံနေရတယ်လို့ဖော်ပြမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဥဇော်ထေကခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ဒီအဲဆွဆွဲပြောကြားမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရင်းဆိုတာမဟုတ်ဘူး၊လက်ရှိတုံ့ပြန်ရင်းနေတာမဟုတ်ဘူး။ချိုးဖောက်မှုတွေရှိရဆိုရင်ကျွန်တော်တို့ တာဝန်ကြီးတာဝန်ယူပါမယ်အဲဒီတစ်သက်တဲ့တာဝန်ယူမှုတွေကျွန်တော်ပြောထားပြီးသားဖြစ်တယ်အဲလိုမျိုးကူလာတဲ့ဒီတော့ကျွန်တော်တို့ကိုကူညီပေးပါဒေတာဆက်လက်တည်ပေးပါဘယ်မှာဘယ်နေရာမှာဘယ်ချိန်ဘလို့ဘလို့စုပေါင်းမှုဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောဆက်လက်တော့ပေးရမယ်အဆက်လက်မပေးရနဲ့အဲလိုမျိုးဟိုဝလုံးရှင်နဲ့ပြီးကျုံးပြီးတော့ပြောနေကျွန်တော်တို့ဆင်ရှင်းတာလည်းခက်တယ်အဲ့ဒါမျိုးပြောရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လေကုလသမဂ္ဂကိုကျန်တဲ့ဖွဲ့ပြီးတော့ကျွန်တော်ပြောသားပြီးဖြစ်တယ်အဲ့လိုမျိုးဟိုမဟုတ်မှန်မှန်မျိုးလုံးပေါ့နော် YouTube မှာရေးလိုက်ဘလော့မှာရေးလိုက်ဆိုရှယ်မီဒီယာတွေ Twitter မှာရေးလိုက်ဒီမျိုးလုံးရေးနေတဲ့ဟာတွေကိုကျွန်တော်တခုချင်းတော့လမ်းချင်းနိုင်ဘူးသို့တော့ကျွန်တော်တို့ကလုံးနိုင်တာပြီးနံပါတ်1ကျွန်တော်တို့လောက်တာတိုင်းတာတွေပြီးဟိုဘာမှသိနေမရှိသက်သင်ပေးတာလုံးဝသိတာတယ်လို့ကျွန်တော်တို့အမှန်အမှန်တိုင်းထုတ်ပြန်သွားမယ
်ဒီဒေတာတွေကိုမကြခင်မှာသတင်းဌာနတွေကိုတွားရောက်သတင်းယူခွင့်ပေးမယ်လို့လည်းဦးစောထေကပြောပါရယ်မနေ့ပြန်မှာတော့မကြသေးခင်ကဒုသမရာဦးဆောင်ပြီးဖွဲ့စည်းထားတဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကရခိုင်ဒေတာကိုတွားရောက်ပြီးလေ့လာသွားမှာဖြစ်ကြောင်းအစိုးရအနေနဲ့မဟုတ်မမှန်ပဲသတင်းဌာနတွေဘက်ကသတင်းရေးသားဖော်ပြမှုတွေရှိလာရင်နိုင်ငံတကာဥပဒေတွေအတိုင်းဖြေရှင်းသွားမယ်လို့လည်းပြောဆိုလိုက်ပါရယ်
မေခစုံစမ်းတင်ပြခဲ့တာပါရှင်။အော်တိုဘာလအစောပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခတ်ဖြစ်ရာဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ရန်ကုန်မှာရှိနေတဲ့အမေရိကန်တန်ယုံအပါဝင်နိုင်ငံပေါင်း14နိုင်ငံတန်ယုံတွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်ကအချိန်နှီးဟာအကူအညီတွေအများဆုံးရဖို့လိုအပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ပူးတွဲညင်ညာချက်မှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာထောက်ထားရေးအကူအညီတွေအများဆုံးရရှိနိုင်ဖို့ရန်ကုန်မြို့အခြေစိုက်တန်ယုံ14ခုကတိုက်တွန်းလိုက်တာပါမြန်မာပြည်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့အလျောက်အဲဒီဒေသတွေမှာဖြစ်ပျက်နေတဲ့လူသားချင်းစာနာအကူအညီပေးရေးလုပ်ငန်းအခြေအနေတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်ပူပန်ရတဲ့အကြောင်းဒီကနေ့မှာပူးတွဲထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်လက်ရှိအချိန်မှာတချို့ကြီးပါတွေမှာကနဦးအကူအညီတွေပေးနေတာတွေ့သလိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပြန်လည်လှုပ်ဆောင်နိုင်ဖို့မြန်မာဆိုအတာဝန်ရှိသူတွေကခွင့်ပြုခဲ့တဲ့အတွက်ကြိုးစားခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ကလေးငယ်တွေအပါအဝင်ထောင်ထဲချီတဲ့လူတွေအနေနဲ့အထောက်အပံ့အကူအညီတွေအများဆုံးရရှိနိုင်ဖို့လိုအပ်တယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ
်။ We are concerned by delays and urge all Myanmar authorities to overcome the obstacles.
နောက်နေကြံကြမှုတွေအပေါ်မှာကျွန်တော်တို့အနေနဲ့စိုးရိမ်ပါတယ်။အဟာရချို့တဲ့နေတဲ့ကလေးငယ်တွေအပါအဝင်လူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့လူပေါင်း1000ကျော်ဟာဘာအကူအညီမှမရတာနှစ်လနီးပါးကြာမြင့်နေပြီဖြစ်တာကြောင့်အဲ့ဒီအကူအညီတွေအပြည့်အဝပြန်လည်ပေးရနိုင်ရေးအဟန့်တာဖြစ်နေတာတွေကိုကြော်လွှားဖို့လဲအစိုးရတာဝန်ရှိသူတွေအားလုံးကိုတိုက်တွန်းပါတယ
်ပြည်ပခဖြစ်ပွားခဲ့တဲ့ဒေသတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်တည်းတွားရောက်လည်လာခဲ့တယ်လို့အဲ့ဒီဒေသအတွင်းသူတွေတွေ့ရှိချက်တွေကိုလည်းအစိုးရထိပ်ပိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြောဆိုဆွေးနွေးခဲ့ကြပါတယ်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာအာနန်ကတော့လုံခြုံရေးအကြောင်းပြချက်ကြောင့်အကူအညီတွေလိုအပ်နေတဲ့သူတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေအဟန့်အတမဖြစ်စေဖို့ကိုလည်းတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့ရကနေအစပြုခဲ့တဲ့ပြည်ပခါတွေကြောင့်လူပေါင်းတောင်းနဲ့ချီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကထောက်ပြကြပါရယ်။အဲဒီဒေသတွေမှာမူလအခြေအနေပြန်လည်ဖြစ်နိုင်မှုငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဟာအရေးကြီးတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ကိုအခြေခံပြီးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါရယ်။
This assistance is desperately needed to address serious humanitarian needs but also to be
အထောက်အပံ့တွေဟာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့အတွက်သာမကငြိမ်းချမ်းပြီးတော့တည်ငြိမ်တဲ့မူလအခြေအနေအတိုင်းပြန်ဖြစ်အောင်လှုပ်ဆောင်တဲ့နေရာမှာလည်းမရှိမဖြစ်လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ agency တွေအနေနဲ့အစိုးရရဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုပံ့ပိုးပေးတဲ့အနေနဲ့လက်ရှိလိုအပ်ချက်တွေကိုအပြည့်အဝသိရှိအောင်လှုပ်ဆောင်နိုင်ဖို့အတွက်လည်းအတားအဆီးမရှိသွားလောက်ခွင့်ရှိဖို့လိုပါတယ်ဒါပြင်ဈေးတွေလူမှုဘဝတွေမှာပြန်ပြီးတော့ဝင်ဆက်နိုင်အောင်ဆောင်ရွက်တဲ့နေရာမှာလဲတကယ်ကိုအရေးကြီးပါတယ
်ပြိပခဖြစ်ပွားခဲ့တဲ့ဒေသတွေမှာစစ်တပ်ရဲ့နေမြေရှင်းလင်းလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအသံဝန်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်မြန်မာဆိုအပ်ဘက်ကတော့အဲ့ဒီဆွတ်ဆဲချက်တွေကိုပြက်ပြက်သားသားညှင်းဆို့ထားတယ်လို့ဆက်စုနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့နေရာမှာအချိန်ယူဆောင်ရွက်ဖို့လိုတယ်လို့လည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်အလားတူပဲဒီဇင်ဘာလ1ရက်နေ့ကသမ္မတဦးထင်ကျော်ကဖွဲ့စည်းပေးခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာလည်းမနေ့ပြန်မှာအဲ့ဒီဒေတာကိုတွားရောက်မ မှာဖြစ်တယ်လို့ဟိဒေတာတွင်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေနဲ့ဆွဆွဲပြောဆိုမှုတွေကိုနိုင်ငံတကာစံချိန်စံနှုန်းညွှန်တဲ့အညီပွတ်ပွင့်လင်းလင်းမြတ်မြတ်တတလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကတော့ပြည်ပကဖြစ်ရာဒေတာတွေမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများဆုံးရရှိဖို့နဲ့သတင်းမီဒီယာအဖွဲ့အစည်းတွေလည်းအဲ့ဒီဒေတာကမြေပြင်အခြေအနေတွေကိုသွားရောက်သတင်းယူနိုင်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ။
ကိုထက်အောင်ပြောပြခဲ့တာပါရှင်မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကရခိုင်ဒေသအရင်နဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြခဲ့ပြီးတဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေရဲ့ဘဝဟာနေ့စဉ်စိုးရိမ်ထိတ်လန့်မှုကြားမှာနေနေကြရတယ်လို့မြန်မာအလုပ်သမားအရေးကူညီဆောင်ရွက်သူတချို့နဲ့မြန်မာအလုပ်သမားတွေကပြောပါတယ်နှစ်ဖက်နိုင်ငံအကြီးအကဲတွေအပြန်အလှန်ညှိနှိုင်းပြီးပြဿနာကိုညင်သာစွာကင်တွယ်ဖို့ကိုလည်းအလုပ်သမားတွေကတိုက်တွန်းထားပါတယ်ဒီကြောင့်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မြောက်ဖက်ဒေသကမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်တာလူမျိုးစုရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ကဒီဇင်ဘာပထမပတ်တည်းမှာပြစ်တင်ရှုတ်ချခဲ့ပြီးမြန်မာအစိုးရကိုလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်ခဲ့တာပါမလေးရှားဝန်ကြီးချုပ်ရဲ့ဒီလိုလှုပ်ရက်နောက်ပိုင်းမလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်ခွင်နဲ့အနေထိုင်ကျက်လာပြီးစိတ်လုံခြုံမှုမရှိသလိုခံစားနေကြရတယ်လို့မြန်မာအလုပ်သမားရေးကူညီပေးနေတဲ့ဦးကိုလက်ကပြောပါတယ်
ဒီမှာလည်းရှိမလေးရှားမှာတော့များသောအချင်းဆက်ရုံတော်တော်များများမှာတော့ဒီရောပြီးအလုပ်လုပ်ကြရတယ်ဆိုတော့ဗျာတချို့ဒီမလေးတွေရဲ့အမြင်မှာမြန်မာတွေကိုပေါ့သူတို့ရဲ့အကြည့်တွေကတော့အရင်ကလိုမဟုတ်ဘဲနဲ့စိမ့်နည်းနည်းစိမ့်လာတော့စိမ့်လာတော့ဒီမြန်မာတွေကလောလောဆယ်အလုပ်လုပ်ရတဲ့အပေါ်မှာနည်းနည်းအခက်အခဲတွေရှိလာတယ်ကသူတို့ဒီမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဆိုတဲ့ဟာပါဝင်လာတော့အလုပ်သမားတွေမှာနည်းနည်းအလုပ်လုပ်ရတာနည်းနည်းဘယ်လိုခေါ်မလဲလုံခြုံမှုမရှိဘူးလို့ခံစားရတယ်ပေါ့ဗျာ
အခုဆိုရင်မလေးမှာရှိတဲ့မြန်မာအလုပ်သမားတွေဟာဈေးထွက်မဝယ်ရဲလောက်အောင်စိုးရိမ်မှုတွေကြားမှာနေနေရတယ်လို့စေယုံတခုမှအလုပ်လုပ်နေတဲ့မတ်ဤခန်ကပြောပါတယ
်ဒီမှာအရင်သူကဖြစ်တော့လေအခုလဲကျမတို့အလောက်သွားဓာရီစိုးရိမ်နေရတယ်နိုင်ငံသားတွေကချိန်ချောက်တာတွေပဲရှိတယ်ဗောနော်အလောက်သွားရင်ကျမတို့မြန်မာတွေရန်သတိထားပြီးနေနေရတယ်ကျမတို့အလောက်သွားရင်လည်းမြန်မာတွေရှိတဲ့နေရာလောက်ပဲတော်ရဲတခြားနေရာလည်းမတော်ရဲဘူးအလောက်ကနေအပြန်ဆိုလဲအိမ်ကိုတန်းပြန်လာပဲဈေးတွေပါလေတယောက်ခဲမတော်ရဲဘူးအဲ့လိုမျိုးတွေလည်းရှိရဲအင်းမြန်မာတွေကိုအဲ့လိုမျိုးဖြစ်တဲ့ခါကျတော့ကျမတို့အရန်သတိချနေရတာပေါ့ဟိုမလေးရှားကကိုမစ္စစ်ရှေ့မှာပဲလမ်းတော့လမ်းလာဆိုလဲလူရက်နေတယ်အဲ့လိုမျိုးကျမတို့အပြင်တော့ရင်ပက်ဆာအိုက်ဒီလည်းမယူတော်ရဲဘူးပက်ဆာအိုက်တေးလေးတွေပဲပေါင်းပြီးအဲ့ထဲမှာပဲထည့်သွားရတယ်
မလေးရှားဝန်ကြီးချုပ်ရဲ့ကန့်ကွက်ဆန္ဒပြပွဲပြီးရပ်ပိုင်းအတွင်းမှာပဲမလေးရှားကိုမြန်မာအလုပ်သမားပို့မဲ့လုပ်ငန်းစဉ်တွေယာယီရပ်ဆိုင်းလိုက်ကြောင်းမြန်မာအစိုးရဘက်ကကြေညာခဲ့ပါတယ်။မလေးရှားနိုင်ငံကအစိုးရအလုပ်ယုံကုန်ထုတ်လုပ်ငန်းတွေဟာမြန်မာအပါအဝင်အိမ်နီးချင်းနိုင်ငံသားအလုပ်သမားတွေပေါ်မှီခိုအားထားနေရတာပါ။အခုလိုမြန်မာအလုပ်သမားတွေနောက်ထပ်မပို့တော့ဘူးဆိုတော့မြန်မာအစိုးရဘက်ကကြေညာချက်ကြောင့်မလေးရှားအလုပ်တွေမှာအခြားနိုင်ငံသားအလုပ်သမားတွေကိုအစားထိုးခန့်သွားမယ်ဆိုပြီးမလေးရှားအလုပ်သမားအာဏာပိုင်တွေကပြောဆိုလာတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေကြားအလုပ်အတွက်စိုးရိမ်ပူပန်မှုတွေရှိလာကြောင်းဦးကိုလက်ကပြောပါတယ
်ဆိုတော့နာဂျစ်ကသူလုပ်တဲ့အပေါ်မှာမူတည်ပြီးဒီမလေးရှားအလုပ်သမားဝင်ကြီးကနေဒီမြန်မာအလုပ်သမားတွေဟိုမလိုရင်ရတယ်ပေါ့နော်တခြားအလုပ်သမားတွေအစားထိုးမယ်ဆိုတဲ့ပုံစံမျိုးကိုသူစာတစောင်ထုတ်လိုက်တယ်မြန်မာနယ်လုံးသမားပို့ရရက်ဆိုင်မှာဆိုတော့သူတို့အနေနဲ့လည်းဒီမြန်မာအလုပ်သမားတွေကိုဟိုရက်ဆိုင်ခဲ့မှာဆိုရင်တော့မှသူတို့ရှိမှတခြားအလုပ်သမားတွေတခြားနိုင်ငံအလုပ်သမားတွေကိုအစားထိုးလို့ရတယ်ဆိုတဲ့အကြောင်းပေါ့စာတွေထွက်လာတယ်ဆိုတော့ကျွန်တော်တို့မြန်မာအလုပ်သမားလက်ရှိရှိနေတဲ့ဒီမှာလက်ရှိ legally နေနေကြတဲ့မြန်မာအလုပ်သမားတွေကအရန်ကိုဟိုစိုးရိမ်လာတာပေါ့
မလေးရှားရောက်မြန်မာအလုပ်သမားတွေအရေးဘယ်လိုကူညီကင်တွယ်ဆောင်ရွက်သွားမလဲဆိုတာသိရအောင်ကွာလာလမ်ပူးကမြန်မာတန်ယုံတာဝန်ရှိသူတွေကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူး။နှစ်ဖက်နိုင်ငံခေါင်းဆောင်တွေအပြန်အလှန်ညှိနှိုင်းပြီးပြဿနာကိုညင်သာစွာကင်တွယ်ဖို့လိုတယ်လို့မြန်မာအလို့သမားရေးကူညီပေးနေတဲ့ဦးကိုလက်ကပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်ပေါ့ဗျာအဲ့လိုအပြန်အလှန်ဥစ္စာတင်းမာပြီးတော့မှစကားတွေပြောနေမယ့်အစားပေါ့ဗျာနိုင်ငံနဲ့နိုင်ငံလူကြီးတွေအချင်းချင်းပဲကောင်းကောင်းမွန်မွန်ညီတိုင်းဆွေးနွေးပြီးတော့မှဒီကိစ္စကိုပြေလည်သွားရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်။မြန်မာပြည်ပြန်လဲမြန်မာပြည်မှာလက်ရှိအလုပ်အကိုင်အခွင့်အလမ်းတွေကဖော်ဖော်တည်တည်နဲ့ဟိုသူတို့မလုံဆောင်ပေးနိုင်တဲ့အတိုင်းအတာတွေလည်းပါတယ်။လက်ရှိမလေးရှားနိုင်ငံမှာကတော့ဒါအခြေချနေကြတယ်။ပုံမှန်လေးပေါ့သူတို့ရဲ့ဝင်ငွေနဲ့လုပ်နေကြတယ်။ချို့ကလည်းပါမစ်တန်လိုင်းကြီးတွေပဲရှိသေးတယ်။ဖြတ်သန်းမှာခီးရကြံနေသေးတယ်လေ။ဒါကြောင့်မို့သူတို့အစိုးရမှုတွေရှိနေတာ။
မလေးရှားရောက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လို့တယ်ဆိုရင်တော့နိုင်ငံသားဖြစ်ကြောင်းထောက်ခံစာတွေထုတ်ပေးသွားမယ်လို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကတလောကပြောဆိုခဲ့တာရှိပါတယ်ခင်ဗျာ
ကိုညာဝဲအောင်စုံစမ်းတင်ပြခဲ့တာပါရှင် VOA American တန်ရက်တောက်ကြနေညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်ဒေါက်တာရှင်ညာရှင်ရင်ကျောပိတ်ဆို့မှုတွေနဲ့နေစဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်ရုံမကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါင်ငန်းရန်စတာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြည့်ဓာတ်တပြည့်ကိုအထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့တုံ့သက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနေကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-332-3555ကိုဖြစ်စေချိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်တော်ရရှင်များရှင်မြို့နင်းတွေဝေနေတဲ့နှစ်တကူရာသီကိုရောက်တိုင်းဆောင်းရာသီကိုခန်းစားရေးဖွဲထားတဲ့တခြင်းတွေနဲ့ခရစ်စမတ်တေးတခြင်းတွေကိုကျမတို့ရဲ့တော်တာကျင်တေးချစ်သူတွေအတွက်ထုတ်လွှင့်ဖျော်ဖြေပေးနေကြဖြစ်ပါတယ်။ဒါကြောင့်ဒီနေ့တော့ဇောပိုင်တီဆိုတဲ့ဆောင်းမနက်ခင်သူဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးခြင်းဖြစ်ပါရှင်။ရောက်တိုင်းညံသာငါပြေးခဲ့ခြင်းမီအတိတ်နေတို့တွေ့မိတိုင်းဘုံရဲ့ရောင်马口为拉面飘里面眼睛里那起你该那天哪一那对哪哪哪飘不给的那天哪一那对哪谁哪都是给的看也စောပိုင်းရဲ့ဆောင်းမနက်ခင်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA သောတာရှင်တွေအနေနဲ့ကျမတို့စီကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုစာရေးစာသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-32-382-5554ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ243524 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုည10နာရီထိဆက်ပြီးတော့နိုင်ကြရမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တသိပ္ပံပညာရှင်တွေဖန်တီးထားတဲ့အသိဉာဏ်အတုဘယ်ခြေအနေကိုရောက်နေအောင်တီထွင်နိုင်ပြီလဲဆိုတဲ့အကြောင်းနဲ့အတူသုတဆောင်လင်အမေရိကန်တစ်ခွင်မှာတော့
နောက်တစ်ခုကပေးတယ်ဒံငွေကလည်းကွန်ပျူတာစနစ်နဲ့တွားတဲ့ပုံမှာဟိုကိုပေးတဲ့ဒံငွေကအလားသာမဖြစ်ဘူးပေါ့ဗျာကိုကရှိုးဖောက်လို့ဒီမှာဒံငွေပေးရတယ်ဒါပေမဲ့အဲ့ဒီဒံငွေကမျိုးအောက်ချော်ရေးယုံကိုရောက်သွားတာပေါ့နော
်အမေရိကန်မှာကျင့်သုံးတဲ့ရင်စည်းကမ်းတွေနဲ့ဒံချေးတွေဘယ်လိုပေးဆောင်ရသလဲဆိုတဲ့အကြောင်းကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်2011ခုနှစ်ကနေပြန်လည်စတင်ခဲ့တဲ့ကချင်စစ်ပြည်နယ်စစ်ပွဲတွင်ကကချင်ပြည်နယ်တွင်းကစစ်ပွဲတွေကြောင့်ဒုက္ခသည်အရေအတွက်တိုးလာနေပေမဲ့ကုညီကယ်ဆယ်ရေးတွေကတော့လျော့ကျလာနေတာကိုအလေးထားပြောကြားဖို့ကချင်စစ်ဘေးဒုက္ခသည်များကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ WBN ခေါ်လူမှုအလင်းရောင်ဖွဲ့ရဲ့ဒါရိုက်တာမေရီတွန်ကပြောပါတယ်ကချင်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဝါရှင်တန်မြို့တော်ကိုရောက်နေတဲ့မေရီတွန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတော်လလတန်ကတင်ပြထားပါတယ်ရှင်
ပုံ2011ခုတည်းကပေါ့နော် KIA နဲ့မြန်မာတပ်မတော်ကြားဒီတိုက်ပွဲတွေဖြစ်ခဲ့တာခဏိတိုင်ပဲဆိုတဲ့ခါကျတော့ဒီစစ်ပြဒုက္ခတွေအခြေအနေကဘယ်လိုရှိပါလဲ
အခုဆိုရင်ဒါဒီ2011ကနေစပြီးမှဒုက္ခတွေပေါင်းဟာ300,000ကျော်ရှိပြီးမှဒုက္ခတွေပေါင်း369ခုစခန်းမှာရှိနေကြရယ်ပေါ့နော်နောက်ပြီးမှဒီလက်ရှိရှိနေဒုက္ခတွေဥယျာဉ်ပေါ်မှာလွန်ခဲ့တဲ့နိုဝင်ဘာ20ကနေစပြီးမှစံပြမြောက်ပိုင်းမှာဖြစ်ပေါ်တဲ့စစ်ကြောင့်ဒုက္ခတွေအသက်19,000နဲ့200,000ကျားကပြန်ပြီးတိုးလာနေပါတယ်။အဲ့တော့ကျမတို့အချိန်မီပြောရမယ့်ဆိုရင်ဒါစစ်ဖြစ်တဲ့ကာလလည်း9နှစ်ကျော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်ဒုက္ခတွေစခန်းမှာရှိနေတဲ့လူတွေပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျမတို့တွေ့ရတယ်။တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင်မှာကိုစစ်ကလည်းထပ်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်။အဲ့မှာတစ်ဖက်ကနေနိုင်ငံတကာလူသားချင်းအစာနာမှုအကူအညီလည်းလျှော့နေသွားတယ်ပြီးတော့ဒီလူသားသနာမှုအကူအညီအထောက်ပံ့ပေးတဲ့အဟာရကိုလည်းကန့်သက်ချတာပဲနောက်ပြီးမှပိတ်ပင်သားစီးတာတွေလည်းဒါမျိုးကြုံနေရတယ်ပေါ့လေနော်ဥမာ IDB တယောက်ဆိုရင်ငွေချက် 6,000 နဲ့တလစာအတွက်ကိုဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးပေါ့လေနော်အထောက်ပံ့ကအဲ့လောက်ပဲရတဲ့ဟာမျိုးဖြစ်တယ်ကျမတို့စဉ်းစားကြည့်ပေါ့အဲ့ခါမှာ IDB တွေမှာအချိန်ကြီးတော်တော်လေးကိုဒါဆိုးရွားတော့ပါတယ်အဲ့ခါမှာကိုယ့်ရဲ့သားသမီးတွေရဲ့ကျန်းမာရေးပညာရေးလိုအပ်တဲ့ခန္ဓာနဲ့ပြည့်စုံတဲ့စားတောက်တွေရဖို့အတွက်မိခင်တွေဟာဆိုလို့ရှိရင်ဒုက္ခတွေစခန်းကနေထွက်ပြီးမှနေစားအလုပ်တို့ဘာလို့လုပ်ရတဲ့ဟာမျိုးရှိလာတယ်နောက်ပြီးမှဒီများတော့အဖြစ်ဒုက္ခတွေစခန်းတွေကတည်ုပ်ပြီးနဲ့နီးတဲ့အခါမှာတည်ုပ်ပြီးမှဒါလက်လုတ်လက်သားလာတော့ပြီးတော့လုပ်ရတဲ့ဟာမျိုးလေးရှိရပေါ့ဆဲကျော်တက်ကလေးတွင်လည်းသူတို့ရဲ့မိသားစုကိုထောက်ပံ့ဖို့အတွက်လိုအပ်တာတွေလုပ်နိုင်ဖို့အတွက်ဆိုတဲ့ရွယ်ချက်နဲ့တူပြီးတော့သူတို့အလုပ်တလုပ်တာရှိတယ်။အဲ့ကောင်မှသူတို့ကြုံတွေ့ရတာတော့ဒါအဲခါလေးလူကုန်ကူးမှုနဲ့စောစစီအိမ်ထောင်အတက်ရွယ်ငယ်တဲ့ခါမှာအိမ်ထောင်ပြုလိုက်ရတဲ့ဟာမျိုးပေါ့လေနော်။နောက်တစ်ဖက်ကနေလည်းဒုက္ခကိုမတန်မရာခေါင်းပုံဖြတ်ခံရတာမျိုးမိခင်တွေဆိုရင်လည်းအလုံးကြီးပြဿနာတွေအများကြီးရှိတာမျိုးကြုံရတယ်။နောက်တစ်ချို့ဆိုရင်လည်းတောထဲတောင်ထဲမှာသွားပြီးမှရှာတဲ့အခါမှာလည်းဥမာမိမျိုးမိုင်းထိတာမျိုးတွေအဲ့လိုမျိုးပဲပြဿနာတွေအများကြီးပဲဒီလိုအခြေအနေနဲ့ဖြစ်နေပါတယ
်။ကလေးတွေရဲ့ပညာရေးကြတော့အခု9နှစ်ဒါကာလရှိလာပြီဆိုတဲ့အခါကျတော့ဘလို့အခြေအနေရှိပါလဲ
။ပညာရေးနေတာကတော့ဒါအင်မတန်မှကိုဒါကျမအနေနဲ့စိတ်မကောင်းဖြစ်မိပါတယ်။ဘာဖြစ်လို့ဆိုရင်9နှစ်ကျော်ကာလအတွင်းမှာစစ်စားဖြစ်တဲ့တနစ်နစ်မှာဒီကလေးတွေဟာဆိုလို့ရှိရင်ဥပမာဒုက္ခတဲ့စခန်းတစ်ခုဟာဆိုလို့ရှိရင်လူဦးရေဟာတေဒါမှာရှိနေတဲ့အကြောင်းမှသူကတတ်တက်ရတာဖြစ်တယ်။အဲ့တေဒါကအကြောင်းသားလူရဲ့ဒုက္ခတဲ့စခန်းမျိုးဆိုသူကနှဲတယ်အဲ့ခါမှာအကြောင်းစ starting ခန်းတွေအလုံလောက်မရှိရဘူးဆရာဆရာမအလုံလောက်မရှိရလို့ねပထမတစ်နှစ်နဲ့နှစ်မှာဒီကျောင်းသူကျောင်းသားလူငယ်ကိုလိုအပ်တဲ့ပညာကိုသူတို့သင်ကြားခွင့်မရရှိခဲ့ကြဘူးပေါ့အဲ့ဒီအပြင်မှာကိုပြောရမယ်ဆိုရင်ဒီစစ်မဖြစ်ခင်တုန်းကဆိုရင်ဥမာဒီ KI control area ကကျောင်းသားတွေအကြောင်းကိုကျမတို့ပြောမယ်ဆိုရင်ဒီအစိုးရပညာရေးဌာနနဲ့တို့ဟာပူးပေါင်းပြီးမှမြကြီးနားမှာအထက်တန်းဆောင်ရွက်ပွဲကိုဖြည့်ဆည်းပြီးအောင်မြင်ပြီးတဲ့အခါမှာတက်ဆိုင်ရာတက်ကတူကိုတက်ရောက်ခွင့်ရှိပါတယ်။ဒါပေမဲ့ဒီစစ်စာပြစ်ကြရနေကိုဒီထက်တန်းအောင်တဲ့လူဟာဆိုရှင်ကိုယ့်ရဲ့ဒီတက်ကတူကိုတက်ပိုင်ခွင့်မရှိရဟာမျိုးဖြစ်တယ်။အဲတော့မို့အခုဆိုရင်ဒါစောင်းသားတထောင်ကျော်လောက်ဟာဆိုလို့ရှင်ဒါကျမတို့နိုင်ငံအနေနဲ့စဉ်းစားမယ်ဆိုရင်လေလူသားအရင်းမြစ်စောင်းသားနိုင်ငံရဲ့အနာဂတ်လူငယ်တွေဟာဆိုလို့ရှိရင်ပညာသင်ကြားပိုင်ခွင့်ရရှိပါလက်နဲ့သင်ကြားခွင့်မရနိုင်ဘူးဆိုတဲ့အခြေအနေဖြစ်နေပါတယ်။
ပညာရေးနဲ့တွင်တွဲပြီးတော့အမျိုးသမီးနဲ့ကလေးတွေအတွက်စိုးရင်စီရင်တော့ခုကကျန်းမာရေးပေါ့ဒီဒုက္ခသည်စခန်းတွေမှာကျန်းမာရေးအခြေအနေကဘယ်လိုရှိပါလဲအမျိုးသမီးနဲ့ကလေးတွေအတွက်ပေါ့နော
်ကျန်းမာရေးဆိုတာဒါဒီစားနစ်တာကာလအတွင်းမှာအလိုအပ်ဆုံးနဲ့ရံပုံဝင်မရရှိဆုံးခံစားဖြစ်ပါလေဥမာကျမတို့မှာအမျိုးသမီးတွေဆိုရင်ကြည့်တဲ့အတိုင်းပဲကိုဝင်ဆောင်တဲ့အခါမှာ heart expand and women doing to talk ကြည့်ရတဲ့အခါမှာ data တချို့မှာဆိုရင်ဒါဆရာဝန်မလုံလောက်တာတို့ကျမရေးပစ္စည်းမလုံလောက်တဲ့အခါမျိုးမှာကျမတို့မှာရွေးချယ်စရာမရှိဘူးတိုပီပို့ပေးရတဲ့အခါမျိုးပေါ့တိုပီပို့ပေးဆိုရင်တိုပီရဲ့ကလေးတူ policy အရာဒါကလေးမွေးဖွားတဲ့ဆေးဆိုတာအင်မတန်မှဈေးကြီးပါတယ်အ ਨੇ ဆုံးအမှန်ငွေ10သိန်းချောင်ကိုပြင်ဆင်ပြီးမှဒါတွားရတာမျိုးရှိပါတယ်ပေါ့လေနော်ဒီလိုအခက်ခဲတွေကြုံရတယ်ခုအခက်ခဲကဘာလဲဆိုရင်ခုဆိုအရန် AB ဒီဆောင်းပြင်းကတော့ဖြစ်လေဖြစ်တာရှိတဲ့ဟာမျိုးတွေအတွက်လိုအပ်တဲ့စီးဝါးတွေကဒါကျမတို့လိုအပ်တယ်နောက်တစ်ခါကနေလည်းအရေးပေါ်ပဲအဲ့လိုနာတာရှိဒီကမခုနဲ့ဟာမျိုးဆိုရင်ကျမတို့မှာဒီဘီကိုမန္တလေးရန်ကုန်ဖြစ်ကိုကျမတို့မှာသက်ဆိုင်ရာဒီဘာသာရေးအဖွဲ့စည်းတွေနောက်တစ်ခါလေးဆိုကျမတို့လူမှုကွန်ရက်မှာပဲကျမတို့တင်ပြီးမှကျမတို့ရန်အကူအညီတောင်းပြီးမှကျမတို့ကုသပေးရတဲ့အခြေအနေရှိပါတယ
်ကချင်မျိုးသမီးတူအနေနဲ့ပေါ့နော် WBN ပေါ့နော်လူမှုအလင်းအဖွဲ့မှာအထူးသဖြင့်ဒါအားလည်းလူသားချင်းစာနာမှုအထောက်အကူပေးလာတာ၅နှစ်ကြာခဲ့ပြီဆိုတော့ဘယ်လိုပါဝင်ပတ်သက်ခဲ့တာပါလဲရှင
်အစ်မကဒီစစ်မဖြစ်ဒီကတည်းကနေကျမဒီ local organization live vision foundation ဆိုတဲ့ဒီလေးလံခေါင်းပြားဒေတာရဲ့ကျေးလက်ဖွံ့ဖြိုးမှုကဏ္ဍပေါ့ community development and environmental protection မှာကျမကလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီလိုလှုပ်ဆောင်ကူညီတဲ့ဆက်တင်တာပေါ့မှာအဲ့မှာလှုပ်ဆောင်နေနေမှာဒီစစ်ကဖြစ်တဲ့အခါမှာအစ်မကဒီစစ်ကဘယ်လောက်ကြာမယ်လို့မထင်ဘူးတော့အတောင်ကျမတို့ကူညီရင်းနဲ့ပြောရမယ်ဆိုရင်ကျမတို့ဒီအထက်မှာပါဝင်မြင့်မျောရဲလို့ကျမတို့ပြောလို့ရတယ်တော့ဘာဖြစ်ဆိုဒုက္ခရင်းအတူမြောက်ပြီးခံစားရင်းနဲ့မှာလိုအပ်ချက်ကိုကျမတို့တည်ထားတဲ့နိုင်ငံတကာလူသားချင်းစာနာစီးညစီကရပိုင်ခွင့်ရေးရင်းဆိုတဲ့အရင်ကိုကျမတို့ကတည်ထားတဲ့အခါမှာသူတို့ရဲ့ရပိုင်ခွင့်ကိုကျမတို့လုပ်ပြီးဖို့အတွက်မှာမကျိုးစားလို့ဆောင်ရဲကျမတို့ဒီလိုပါဝင်ပတ်သက်ခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဖွဲ့က WBN ဆိုတော့လူမှုအလင်းအဖွဲ့ဆိုတာလူမှုအလင်းအဖွဲ့အစားဘာလို့ဆိုလိုပါလဲရှင
်ပြောမယ်ဆိုရင်ဒါကျမတို့ကအဲဒီတော့ကစိတ်ဒုက္ခအတိအမောင်ရောက်နေရဲ့ကျမတို့ရဲ့ဒါပြည်သူပြည်သားတွေလူသားတွေကိုကျမတို့မှာတတ်နိုင်တယ်ဥပမာဖျောင်းတိုင်ရဲ့အလင်းကလည်းအမောင်ဒုက္ခရဲ့မှာဖျောင်းတိုင်အလင်းကလည်းဒါတော်တော်လေးထိရောက်ပဲပေါ့ကျမတို့အားလုံးကိုကုညီနိုင်မှာမဟုတ်ဘူးဒါပေမဲ့ကျမတို့အနေနဲ့ဒါဖျောင်းတိုင်လေးရဲ့အလင်းကိုကိုတကယ်ကို sacrifice ပေါ့အမင်းဒီမှာဒါကျမတို့အလင်းလေးပေးနိုင်ရဲ့ဖွင့်လေးဖြစ်နိုင်အောင်ဆိုပြီးကျမတို့ volunteer လေးနဲ့ဖတ်ခဲ့တဲ့ခက်ဖြစ်ပါတယ်အစားကြရနေပေါ့နော် volunteer ကူညီနေလေစစ်ကပို့ပြီးမှပြင်ထန်လာတဲ့ IDP ကိုတိုးလာတဲ့အခါမှာဒါနိုင်ငံတကာနဲ့ပူးပေါင်းလုပ်ဆောင်မှရမယ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကပြန်ပြီးတော့ကြောင်းနဲ့ဖက်စီလူသားချင်းစာနာမှုအကူအညီနဲ့ပူးပြေးလုပ်ငန်းလုပ်တဲ့အဖွဲ့အစည်းမှဒီလိုစိတ်ပြီးတဲ့စိတ်ကျွန်တော်တို့ကြောင်းနဲ့ပြီးမှဒါကူညီခဲ့ခြင်းဖြစ်ပါတယ်အခုကျွန်တော်လုပ်ပေးနိုင်တာကအခုတော်တော်လေးကိုခိုင်းလုပ်ရင်းနဲ့လည်းကျွန်တော်တို့စိတ်မကောင်းဖြစ်မိတယ်အခုတကယ်အခြေခံတွေအချက်တော့ကျွန်တော်တို့ကပြင်းမြောင်းတော့ဒါလည်းလုတ်ပြီးနေဖို့တောင်းမှအခွင့်အရေးချက်နေတယ်ပေါ့ဒါမဲ့ကျမတို့လွတ်ဆောင်ပြီးမှအတိုင်းကအခုအထိအနေနဲ့ကတော့လူတွေအကျိုးခံစားမယ်ဆိုရင်ကျမတို့အနေနဲ့တော့ဒါစိတ်နှံ့မှုပေါ့လေနော်အနေနဲ့ရှိမှုပါတယ်ဟုတ်ကဲ့
စိတ်မကောင်းဖြစ်ရတယ်ဆိုတော့စိတ်မကောင်းဖြစ်ရတယ်ဖြစ်ရပေါ့နော်ကိုမှတ်မှတ်ရရလေးပြန်ပြောပြပေးလို့ရမှာရှင်ကျမနောက်ဆုံးမိပြစီ
ကျမမှာဒီစိတ်မကောင်းဖြစ်တဲ့မှတ်ရကြဆိုတော့အများရှိတယ်ဟုတ်ပါလက်တလောလို့ကျွန်တော်ပြောလို့ရတယ်နောက် first October မှာကလေးအဖြစ်နဲ့ကလေးရတာဒီလက်နဲ့ပြီးကြပြီးမှနှစ်နှစ်တမီရဆုံးသွားတယ်လေးနှစ်သားလေးကဥရင်ပွင့်သွားတယ်နောက်သုံးနှစ်သားလေးကခြေတော့ထိသွားတယ်ပေါ့သူတို့ဟိုကျွန်တော်တို့ကြွားပြီးမှကုညီရဲ့အခါမှာတစ်ဖက်ကနေကုညီတင်းနိုင်တယ်မိသားစုတစ်ခုလုံးနဲ့အထက်ထောက်ကျွန်တော်တွေ့လိုက်ရတယ်ဥပမာသုံးမျိုးစရဲ့တမီလေးဆိုရင်သူ့ရဲ့အမေဟာဆိုရင်သားသမီး၃ယောက်ဝေးနေတဲ့တဲ့အဖတ်မတင်ခဲ့ဒီတမီးတယောက်ပဲအဖတ်တင်တာဒီတမီးတယောက်ပဲအဖတ်တင်တဲ့တမီးကလည်းနည်းနည်းဒီလိုဆုံးသွားတယ်ပေါ့လေအဲ့ဒါလေးကိုကျမတွေ့ရတယ်နောက်တစ်ခုကအဲ့ဒီ ူပွင့်သွားတဲ့ကလေးရဲ့အမိဆိုရင်ဒီသားကိုအတန်းစွန့်ပြီးမှသူမွေးခဲ့ရတာဖြစ်တယ်။အဲကိုတချမ်းသိပြီးတလုံးလုံးနဲ့ဖြစ်နေတဲ့ဟာမျိုးတွေ့တဲ့အခါမှာဒီမှာအင်မတန်မှကိုစိတ်မကောင်းဝမ်းနဲ့နေတယ်။အော်ဒီလူတွေကပြောရမယ်ဆိုရင်ကံဆိုးမှသွားရမိုးလိုက်ရွာဆိုတဲ့အခြေအနေမျိုးနဲ့စုံပြီးနေရတယ်ကျွန်မတွေ့ရတယ်။နောက်ဒုက္ခတွေခံမှနေတဲ့အခါမှာလက်နဲ့ဒီဥမာလေရင်နဲ့လာပစ်တဲ့အတွက်ကြောင့်မို့ကလေးလေးသုံးယောက်ဟာဆိုလို့ရှိရင်ကြောက်လို့ပေါ့လေအဲ့မှာဘုံခုချင်းထဲမှာသူတို့ကတော့ဆော့ရင်းနဲ့တောင်းဝင်အောင်နေနေမှာနေပြူပြီးမှ very alive ဖြစ်သွားတာဒါကဒီမှာမျက်စိထဲမှာဟိုဒါအများရန်မြောင်ပြီးဒီမှာစိတ်မကောင်းဖြစ်ပါတယ်စိတ်ရက်ဒဏ်ကျွန်တော်တို့ကူညီရကဒါအတိုင်းဒါလေးခုပဲဖြစ်နေတယ်တကယ်ကလူတယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျနေတာဆိုခက်ခက်ဖြစ်သွားလုံနေရတယ်အဲလုတ်ပြေးရမယ်လို့အတော်ဝင်အားလုံးကျွန်တော်လုတ်ပြန်ဆိုလို့ဒါမဲ့ဒီလိုအချိန်ကြီးကိုကိုမလုတ်ပြီးနိုင်တဲ့ဒီလိုဖြစ်သွားတာမျိုးမြေတိုင်းဂျုံပြရတာကျမတော့အိမ်မှာမှာပဲဝမ်းနည်းချင်ပါလို့နော်ကြည့်ကြည့်ချင်ဒါတော့မမရကျမအများတမ်းမမိနိုင်တဲ့အဖြစ်ပြက်ဒါကကျမရှိပါ You can bend
but never break me ဒေါ်လာလာတန်းစီစီတစ်ဆက်ပြနေတဲ့အမျိုးသမီးကန္နာကိုစနေနေ့မနေ့ပိုင်းမှာပြန်လည်နှာစင်နိုင်ပါလေရှင်အခုနာဆင်ရမယ်တုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့ရင်စီကန်လှမ်းစီကန်တွေလိုက်နောက်အမေရိကန်ပြည်ထောင်စုမှာအာဏာပိုင်တွေဘယ်လိုကင်တွယ်ဆောင်ရွက်ကြသလဲဆိုတာကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကိုခန့်ညွှန်းမြောင်းရေကျွန်တော်ဒီအမေရိကန်မှာကတော့ဒါလူတိုင်းတော်တော်များများကဟိုကားမောင်းတက်ကြပါတယ်ဆိုတော့ဟိုတနေရာနဲ့တနေရာသွားဖို့လာဖို့လွယ်ကူအောင်ဆိုတာလည်းကားမောင်းတက်မှာပဲဖြစ်မှာ ው ဆိုတော့ဒီလမ်းစီကန်ရင်စီကန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ပြောအောင်ပါဆိုတော့ဒီကျွန်တော်တို့ဒီလမ်းတောင်တိုင်းမှာမီးပွိုင်မရှိတဲ့နေရာမျိုးမှာဆိုလို့ရှိရင်ရေးဆိုင်နောက် stop sign ဆိုပြီးတော့ဆိုတော့အဲ့ဒီအကြောင်းကိုနည်းနည်းလောက်ပြောပြပေးပါလားဆိုတော့ဒီလိုမျိုးဒီလမ်းတင်ကေတာတွေထားထားခြင်းအပြင်ရင်အနေနဲ့မဖြစ်ဖို့ရောဘယ်လိုကာကွယ်တရှိရာရောက်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီလိုပြရေးဆိုင်နဲ့စတော့ဆိုင်ကိုကျွန်တော်မရှင်းပြခင်မှာရေးဆိုတာကတော့ကျွန်တော်တို့ဒီဟိုဦးစားပေးအောင်ပြစောင့်ရအောင်ပါဗျာနော်ဆိုတော့နောက်တစ်ခုကစတော့ဆိုင်ဆိုတာကြတော့လုံးဝဒီ complete stop ပေါ့နော်ဘိန်းကလုံးဝလိမ့်လို့မရဘူးအဲ့လိုရရမယ်ဆိုတော့ဒီဆိုင်နှစ်ခုကအဓိကကျွန်တော်တို့ဒီမှာထားတာကတော့ဒီ main landmark ကြီးတွေမှာထားတာမဟုတ်ဘူးဗျာသူကဒီကျွန်တော် local land တွေပေါ့နော်ညသားဖြစ်မင်းဒီတနားရီမိုင်25မိုင်30လောက်ပေးတဲ့လမ်းတွေပေါ့နော်အဲ့ဒါမှထားတာဖြစ်တယ်ဆိုတော့ store site မှာလည်းသူက two way ရှိတယ် both way ရှိတယ် both way ဆိုတော့ all way ပေါ့နော်လေးဖက်လုံးက store way မှာရောက်လို့ရှိရင်သူကဒီကားကို complete store လုပ်ရတယ်ဘင်းကလုံးဝလိမ့်လို့မရဘူးပေါ့နော်အဲ့ဒါမှပထမဆုံးရောက်တဲ့လူကအရင်ထွက်လို့ရတယ်ဆိုတော့ရေးဆိုင်ကြတော့ကိုကအော်တဖက်ကလာတဲ့ကားကိုစောင့်ရတယ်တဖက်ကလာတဲ့ကားရှင်းမြောက်ရှင်းသွားမှာပဲအဲဒီရီးဆိုင်ကလူကသူကစထွက်လို့ရတယ်ဆိုလိုတာကဒီရီးဆိုင်ကြတော့ always မရှိဘူးသူကနှစ်ဖက်ပဲရှိတာပေါ့နော်တဖက်ပဲရှိတာပေါ့နော်ကြံတဲ့ဒီ cross road ကကြတော့သူကရက်ဆရာမလုပ်ဘူးအဲ့ဒါကိုပြောတာ
ဒီလူနေထူတဲ့မြို့တွေရက်ွက်တွေမှာဆိုလို့ရှိရင်ကိုယ်အိမ်ရှိဒီကားလမ်းပေါ်မှာတော့မပေါ့နော်နောက်တစ်ခုကဒီကားရန်နာထားဖို့ညာရီရန်နာဖို့အတွက်ဆိုရင်ဟိုကွင်ပြူချက်တွေဘာတွေကားမှာကတ်ထားပြီးတော့မှသာကိုကဟိုရက်လို့ရတာဟိုဆိုတော့ဟိုအထူးသဖြင့်တော့အဲ့ဒီဟာကတော့မြို့ကြီးတွေမှာတော့ပို့ပြီးတော့စီကန်တင်းချက်တာပေါ့နော်ကိုခိုင်မျိုးမင်းအောင်တို့ဒီဟို Wisconsin State က Milwaukee မှာရောဒီကားညဘက်ရန်နာခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဟိုစီကန်သတ်မှတ်ထားပါလဲ
ကျွန်တော်စီမှာတော့အဲ့ဒီကားတိုင်းကဒီကျွန်တော်မနေ့2နာရီကနေပြီးတော့မနေ့6နာရီအတွင်းမှာအဲ့ဒီဘယ်ကားမှာအဲ့ဒီပါမစ်မရှိတဲ့ကားရက်လို့မရဘူးအကေ၍များဟိုအစ်တတယောက်ရောကိုအင်ရှိလာမယ်ဆိုလို့ရှိရင်အရေးကိုရက်မယ်ဆိုတော့ကျွန်တော်တို့ကဒီ police department ကိုကျွန်တော်ဖုန်းခေါ်လို့ရတယ်အဲ့တော့3ရက်ထိခွင့်ပြုတယ်ဒါမှမဟုတ်ဘူးဆိုရင်တော့သူကကျွန်တော်ဒီ parking enforcement မျိုးတီကက်ပေးတာပေါ့နော်အဲ့လိုရှိတယ်နောက်တစ်ခုကကျွန်တော်တို့စီမာဒီကျွန်တော်တို့ကဒီမှာ snow တွေပါကြာတာပေါ့နော်အဲ့ဒီ winter အထူးသဖြင့်ဒီဆောင်းတွင်းဆိုလို့ရှိရင် snow လေးလက်မလောက်ကျော်ပြီဆိုတော့လုံးဝကိုရက်လို့မရတော့ဘူးအဲ့ဒီနေရာမှာဆိုတော့ဒီချက်ချင်းကိုတိုးဆွေးတာပဲဘာလို့ဆို snow ကဒီမှာထိုးရတာပေါ့နော်လမ်းပေါ်မှာ
နောက်တစ်ခုကဒီမြို့ကြီးတွေမှာအချိန်ပိုင်းကားရက်ခွင့်ကိစ္စပေါ့ဗျာဒီမြို့ကြီးတွေမှာရုံစင်းရုံတက်ဒီကားချက်တဲ့အချိန်ကလွဲလို့ရှိရင်ကားကို2နာရီဒါမှမဟုတ်3နာရီအထိဟိုပတ်စံတော့ပေးရတာပေါ့လေရင်ရနာခွင့်ပေးရတယ်ဒါပေမဲ့ရက်ခွင့်ရှိတယ်ပေါ့တကယ်လို့ဒီလိုရက်နာထားတဲ့ဟ ဟာတွေကစီကံတိုင်းမလိုက်နာနိုင်ဘူးဆိုလို့ရှိရင်တော့ဒီရင်စီကံထိန်းသိမ်းကြီးကြပ်ရေးအဖွဲ့တွေကဒဏ်ကြေးပေးဆောင်ဖို့ဒီလက်မှတ်ပေးလို့ရတာပေါ့ဗျာ။ကိုကလမ်းစီကံဖောက်ဖျက်လို့ဒဏ်ကြေးတက်မယ်ဆိုလို့ရှိရင်ရောဘလို့ဒဏ်ကြေးကိုအလွယ်ကူဆုံးဘလို့ပေးဆောင်လို့ရလဲဆိုတော့နည်းနည်းရှင်းပြပါဦး
။အာကျွန်တော်တို့ဒီမှာတော့များသောအားဖြင့်တော့အလွယ်ကူဆုံးကတော့ကျွန်တော်ဒီအွန်လိုင်းကနေပဲပေးလို့ရတယ်အဲ့ဒီဒဏ်ကြေးကိုနောက်တစ်ခုကကျွန်တော်ဒီမေးလ်ကတစ်စင်းပေးလို့ရတယ်အားမဟုတ်ဆိုရင်လူကိုယ်တိုင်ပေးလို့ရတယ်ဆိုတော့ online ကပေးမယ်ဆိုရင်တော့ကျွန်တော်ဒီ credit card တော့ debit card နဲ့ပေးလို့ရတယ်နောက်တစ်ခုကဒီစာရိတ်ကပေးမယ်ဆိုရင်တော့ကျွန်တော်တို့ဒီ check ရေးလို့ရတယ်ဒီမှာတော့ကျွန်တော်တို့ဒီပတ်စံကိုဟိုပေးလို့မရဘူးเนาะပတ်စံပေးမယ်ဆိုရင်တော့လူကိုယ်တိုင်အဲ့ဒီဒီရုံးမှာသွားပြီးတော့ကိုယ်တိုင်သွားပေးရတယ်ဒါပေမဲ့များသားအဖြစ်ကတော့တော်တော်များများကရုံးမှာသွားမပေးကြပါဘူးဘာလို့အချိန်ကုန်တယ်လဲဆိုတော့များသားအဖြစ်ဒီမှာအဓိက online မှာပေးတာများတယ်အော်ဆိုတော့နောက်တစ်ခုကဒီပေးတဲ့ဒံငွေကလည်းသူကကွန်ပျူတာစနစ်နဲ့သွားတဲ့ပုံမှာဘသူကဖြတ်ဆတယ်ဘသူကဟိုယူသွားတယ်ဆိုတာမရှိပါဘူးဆိုတော့ဒီဒံငွေကအကုန်လုံးကကျွန်တော်ဒီ CD ကိုရောက်သွားတယ်နော်ဟိုကိုပေးတဲ့ဒံငွေကအလားအလာမဖြစ်ဘူးပေါ့ဗျာကိုက show ဖောက်လို့ဒီမှာဒံငွေပေးရတယ်ဒါပေမဲ့အဲ့ဒီဒံငွေကမျိုးအောက်ချော်ရေးယုံကိုရောက်သွားတာပေါ့နော်
ဟုတ်ကဲ့ဆိုတော့ဟိုတခါတလေကြတော့ခုနလိုပေါ့လေလမ်းတန်ရှင်းရေးလုပ်တဲ့အချိန်မှာကိုကကားရက်နားထားမိတယ်ဒါမှမဟုတ်ရင်ဒီရုံစင်းရုံတက်ရင်သွားလာရှုပ်တဲ့အချိန်မှာအဲ့ဒီမရက်ရဘူးလို့သတ်မှတ်ထားတဲ့နေရာမှာရက်လာတဲ့ဟာမျိုးဆိုရင်တော့ဒါသူတို့ကတခါတည်းကားကိုဆွဲပြီးတော့ဖယ်သွားတာပေါ့လေအဲ့လိုမှမဟုတ်ဘဲနဲ့လေခုနလိုပေါ့လေဥမာကားရက်နားတဲ့အခါမှာဟိုကိုကပတ်စံမထည့်မိလို့ပဲဖြစ်ဖြစ်တခြားဒီဟိုလမ်းစီကံချိုးဖောက်မိလို့ပဲဖြစ်ဖြစ်အဲ့လိုအနေအထားမျိုးမှာဆိုလို့ရှိရင်ရောဘလို့အနေအထားမျိုးမှာမှဟိုကားကိုဆွဲသွားတာလေအဲ့ဒီအခြေအနေလေးကိုရောနည်းနည်းပြောပြပါအောင
်အာဒီလိုပြဟိုကားဆွဲတာတော့ဒီ citation ပေးတာတော့ကြာတော့ဒီ ticket ပေးတာပေါ့နော်အဲ့ဒါကြာတော့သူကဒီလမ်းဘေးမှာကိုကသူကရေးထားပြီးသားဒီနေရာမှာကားမရရရလို့ရှိရင်အာတိုးဆွဲသွားမယ်ဆိုပြီးတော့သူကရေးထားပြီးသား sign box တွေကဥပမာဆိုတော့အခုကျွန်တော်တို့ဒီ snow emergency ဥပမာ snow လေးလက်မှကြိုလို့ရှိရင်မရရရလို့ရှိရင်ဆွဲသွားမယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကားတွေ့လို့ရှိရင် CD ကတခါတည်းအဲ့ဒီကားကိုဆွဲသွားတယ်အပုံမှန်ဒီကားမီတာပါကင်မှာရပ်ထားလို့ပက်ဆမထေတာတော့ဒါမှမဟုတ်ဘူးနဲ့ဟိုတခြားမရရဘူးလို့ဆိုတဲ့နေရာမှာရပ်တာတော့အဲ့ဒါကြတော့သူကဒီပါကင် enforcement ကနေတော့ပတ်စံဒီ citation ပေးတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီ parking ticket တွေကဟိုတချို့ကတော့ ignore လုပ်တော့ဗျာသူတို့ကမသိကြအောင်ဆောင်းတယ်ဒါမှမဟုတ်မေးတာလားဘာလားတော့မသိဘူးဒါပေမဲ့အဲ့ဒီဒီ parking ticket တွေများလာလို့ရှိရင်အဲ့ဒါပြဿနာတည်တော့မယ်ဗျာဘာလို့ဆိုတော့အဲ့ဒီကားကိုဟိုအကေရဲ့ police ကတွေ့လို့ရှိရင်ဒီဘူးတက်တာတော့ဒါမှမဟုတ်ဘူးဆိုရင်ဒီထက်တိုးတဲ့ဒီဒဏ်ငွေတွေပို့ပြီးတော့ဟိုများလာမယ်နောက်တစ်ချက်ကဒီကားရဲ့ registration ဒီ registration ကကျွန်တော်တို့စီမှာဒီမှာတစ်နှစ်တစ်ကြိမ်လောက်ရတော့ဗောနော်တစ်နှစ်တစ်ကြိမ်တော့တက်တန်းတိုးရတယ်အဲ့ဒီတက်တန်းတိုးတဲ့အချိန်မှာအဲ့ဒါတော့အကုန်လုံးပြန်ယူရမယ
်ဟုတ်ကဲ့ဆိုတော့တကယ်လို့ပေါ့လေဟိုနောက်ဆုံးမေးအခြေအနေမှာကိုကားကိုဆွဲသွားပြီဆိုရင်ရောဘယ်လိုလိုက်ယူရမလဲနောက်တစ်ခုကဒီကားဆွဲတဲ့လူတွေဘက်ကလည်းဒီကားကိုထိခိုက်တာတွေပျက်စီးတာတွေမဖြစ်အောင်လို့ဟိုဘယ်လိုဆောင်ရွက်ပေးရလဲ
အဒီမှာကကျွန်တော်တို့ဒီ tow truck တွေကသူက special လောက်ထားတယ်ဗျဒီကားဆွဲတဲ့အချိန်မှာသူတို့ဘာမှထိခိုက်စရာအကြောင်းမရှိဘူးသူတို့ဒီသူတို့က professional ပုံစံမျိုးဒီရှိတာပေါ့နော်ဆိုတော့ဒီ private public ပိုင်းတဲ့ကားတစ်ခုကိုဆွဲပြီးဆိုတာနဲ့သူတို့ကအဲ့ဒီကားမပျက်စီးအောင်သေချာသူထားတယ်နောက်တစ်ခုကကားပိုင်ရှာရှင်းသွားရွေးရမယ်အကင်ရွေးမရွေးဘူးဆိုလို့ရှိရင်ဒီတိုးလို့မှာတရက်ထားလို့ရှိရင်ဥမာဘလောက်ဆိုတာသူကဒဏ်ငွေထပ်တိုးတယ်ဥမာဆိုတော့ဆွဲခါကဆွဲသွားတဲ့အတွက်ကြောင့်ဒီ150ပေးရတယ်ဆိုပါတော့နောက်တရက်ထားလို့ရနောက်ထပ်50တိုးမယ်ဥမာ200နောက်ထပ်အဲ့ဒါထားလို့ရှိရင်250 300 350 400အဲ့လိုပုံစံမျိုးတိုးသွားတယ်အဲ့ဒါကြောင့်ကိုတိတိချင်းပဲချက်ချင်းသွားရွေးရတာပေါ့နော်အဲ့လိုရှိတယ်အကေရွေးများနောက်ကျပြီဆိုတော့ပတ်စံများများပုံပုံတော့ဗျာ
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုတ္တဆောင်လေအမေရိကန်တခွင်ကိုအင်္ဂါနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တက်ဆက်ပေးနေပါလိမ့်ရှင်။
Artificial Intelligence နည်းပညာဟာစက်မှုလုပ်ငန်းနည်းပညာနဲ့ဒ
digital kit တွေကိုရောက်လာစေပြီးလူမှုဘဝတွေကိုပြောင်းလဲလာစေခဲ့တာဖြစ်ပါတယ်။ဒီနည်းပညာအတွက်သိပ္ပံပညာရှင်တွေရဲ့ကြိုးစားမှုတွေနဲ့နောက်ဆုံးဘယ်အချိန်နည်းထိရောက်နေပြီဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါရစေ။အာယုံခံစားနိုင်တဲ့ဆက်တွေနဲ့ကြိုးချောင်းစီလျောအောင်လှုပ်ဆောင်လာနိုင်တာတွေကြောင့်သိပ္ပံပညာ၊ဆေးပညာနဲ့ပညာရေးကဏ္ဍတွေမှာအထောက်အကူအများကြီးရလာစေပါတယ်။ဒီလိုရလာအောင်လူသားတွေရဲ့အုံနှောက်နဲ့ထိန်းချောင်းပြီးလောက်ကင်နိုင်စွမ်းရှိတာတွေကိုစက်တွေမှာသုံးဖို့အတွက်သိပ္ပံပညာရှင်တွေကပရမဆုံးစပြီးစဉ်းစားကြတာပါလက်တွေ့လုပ်တဲ့အခါမှာနောက်ဆုံးပေါ်ဤပညာရေးစီကရတဲ့အချက်လက်တွေကိုသုံးပြီးအကြာမြင့်အာရုံခံစားမှုအပါအဝင်အချက်လက်တွေကိုတစ်ခုစီခွဲထုတ်ပြီးစက်တွေနဲ့အယိုးဆုံးအရှင်းဆုံးပြန်ပြီးသုံးနိုင်အောင်အတွက်ကြိုးစားတာမျိုးလို့ Intel ကုမ္ပဏီကကွန်ပျူတာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါဟာလူသားတွေရဲ့အုံနောက်ကနေစက်တွေကသင်ယူဖို့အတွက်လုပ်တာဖြစ်ပါတယ်။ Artificial Intelligence အစီအဝါအသိဉာဏ်ဤပညာရမှာဖန်တီးထားတဲ့အသိဉာဏ်နဲ့ပတ်သက်ပြီးကြုံနေရတဲ့ရေးပူးရပြဿနာတွေကိုပြဿနာကလေးတွေဖြစ်နေခွဲထုတ်ပြီးဖြေရှင်းနိုင်ဖို့အတွက်သူတေသနာပညာရှင်တွေစူးစမ်းနေကြတယ်လို့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။အကြောင်းပြချက်ဘာကြောင့်လဲဆိုတဲ့ဟာကိုဆုံးဖြတ်နိုင်ရမယ်၊သုံးသပ်နိုင်ရမယ်၊ကောက်ချက်ချနိုင်ရမယ်၊နောက်ဆုံးအပြေရအောင်ထွက်ပေးရမယ်။အဲ့ဒီဟာရဲ့နောက်ဘာသာရတစ်ခုကိုနားလည်အောင်သင်ယူနိုင်ရမယ်ဆိုတဲ့ဟာပေါ့အခြေခံနဲ့နောက်တစ်ခုကဘာလဲဆိုတာမန်အတိကျံပေါ့နော်။ပူနေတာသိရင်ချက်ချင်းအနှွေးတယ်ဝရမယ်အရန်ကိုချွေးတွေထွက်နေပြီဆိုလို့ရှင်ငါရေချိုးရမယ်ဆိုတဲ့အတိညာပေါ့နော်တာမန်အတိညာသမင်းစားတယ်ဆိုလို့ရှင်သမင်းအိုးသွားပြီးတော့ဖွင့်ကြည့်တယ်သမင်းမရှိဘူးသမင်းမရှိဘူးဆိုလို့ရှင်စံရီဆေးရမယ်စံအိုးတည်ရမယ်မီးမွှေးရမယ်ဆိုတဲ့ဘာခေါ်မလဲ तू ကဆုံးဖြတ်ချက်ရှိတယ်မရှိဘူးဆိုတဲ့အတိညာတွေအကုန်လုံးကို तू ကစဉ်းစားပေးလိုက်တဲ့ဟာပေါ့နော်နောက်ပြီးတော့စီမံခန့်ခွဲမှု motion planning လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှင်ခုနဟိုစက်ရုပ်တွေမှာစေယုတ်တွေအလုံးလောက်ခိုင်းတဲ့အခါကြလို့ရှိရင်စေယုတ်ကပူတယ်အေးတယ်သွားရမယ်ဘယ်နေရာအထိသွားရမယ်ဘယ်ရောက်လို့ရှိလို့ရှိရင်လက်ကိုမြှောက်ရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါကိုပါလဲဆိုလို့ရှိရင် planning စီမံခန့်ခွဲမှုပေါ့နော်သူက decision making နေပါသွားပါတယ်နောက်တစ်ခုကပါလဲဆိုအမှန်အမှန်ဝေဖန်ပိုင်းခြားမှုအဲ့ဒါပါလဲဆိုလို့ရှိရင်တဘောကဝင်းကပါထဲမှာလမ်းပိတ်နေတယ်ဆိုလို့ရှိရင် artificial intelligence သုံးလို့ရှိရင်ဒီလမ်းအမှားကိုသူကပြန်မသွားတော့ဘူးဒါလမ်းမှားနေတယ်နောက်တလမ်းရွေးဒီလမ်းမှားနေတဲ့နောက်တလမ်းရွေးဒါလမ်းမှန်သွားပြီဆိုလို့ရှိရင်ဆက်သွားဆိုတဲ့ဟာပေါ့နော်အဲ့ဒါအမှန်အမှန်ဝေပန်ပိုင်းခြားမှုဒါဒါတွေကိုလေ့လာတာ artificial intelligence ကိုခေါ်ပါတယ်နောက်ပြီးတော့ machine vision ပေါ့နော် machine vision ဆိုလို့ရှိရင်ဥပမာအန်စာတုံးလေးကိုစက်ရုပ်ကိုပြလိုက်တယ်ဆိုလို့ရှိရင်စက်ရုပ်လေးကဒါဟာဘာလဲဆိုတဲ့ဟာကို तू ကဓာတ်ပုံရိုက်ကြည့်လိုက်ဗီဒီယိုကင်မရာနဲ့ကြည့်လိုက်ပြီးတဲ့အခါကျဘာအရာဝင်လဲဘလို့ပုံလဲဒေးတောင်လားအပြားလားရှည်သလားဝိုင်းသလားအဲ့ဒါပေါ်ကြည့်ပြီးတော့မှသူကအစင်းဆုံးဖြတ်ပြီးတော့နောက်ဆုံးကြမှာဒါအန်စာတုံးလေးပါလားဆိုတဲ့ဟာကိုသူကဟိုပြောနိုင်တာပေါ့နော်အဲပြီးတော့မှဒီအန်စာတုံးလေးကိုသူကောက်လို့ရမယ်ပုံဖယ်လို့ရမယ်လှင့်လို့ရမယ်အဲဒီဟာပေါ့နော်ဒါ artificial intelligence နဲ့လုပ်ထားတာပေါ့နော်နောက်ဘာသာစကားအတိတ်ပဲဖွင့်ဆိုတာဘာသာပြန်တာနောက်ပြီးတော့မေးတဲ့မေးခွန်းကိုသူကချက်ချင်းဘာလဲဘာမေးလိုက်တယ်လဲဆိုတဲ့ဟာကိုသူကဒီဆက်အုံနောက်ထဲမှာအတိညာနဲ့သူကရှာပြီးတဲ့မှာငါပါပြန်ဖြေအကောင်းဆုံးလဲဆိုတဲ့ဖြေဖို့အတွက်ကိုလောက်တာပေါ့နော
်အခုလိုပြဿနာတွေကိုဖြေရှင်းဖို့အတွက်လှုပ်လာနိုင်ပြီဆိုရင်ဒီပြဿနာတွေဖြေရှင်းနိုင်တဲ့ AI အတိညာသုံးဆက်ရုပ်တွေကလူသားတွေကိုဒုက္ခပေးလာနိုင်သလားလို့ပူပန်လာကြတာပါဒါကြောင့်လူသားတွေကိုဒီဆက်ရုပ်တွေကဒုက္ခပေးနိုင်ပါပြီလား
တကယ်တမ်းကြာလို့ရှိရင်လူသားတွေကိုဒုက္ခပေးနိုင်တဲ့အဆင့်ရောက်လောက်တဲ့အထီကိုဒီအစီဝါအတိညာကမတိုးတက်သေးပါဘူး။နောက်နှစ်ပေါင်းရာပေါင်းများစွာအထီကိုဒီသူတေသနာကိုလောက်ရပါအောင်မယ်။ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီ artificial intelligence ရဲ့နှိရှိစီကံဂိမ်းနာမှာပါပါလာလဲဆိုလို့ရှိရင် social intelligence ဆိုတာပါလာ။အဲ့ social intelligence ဆိုတာပါလဲဆိုလို့ရှိရင်ကိုချင်းစာနာတဲ့စိတ်တဘောကစိတ်ဆိုးနေသလားစေယုတ်ကလူတယောက်ကိုကြည့်ပြီးတော့စိတ်ဆိုးနေသလားဒေါသထွက်နေသလားပျော်နေသလားအဲ့ဒါကို तू မသိဘူးပေါ့နော် तू မှာမေတ္တာစိတ်ဆိုတာမရှိသေးဘူးမေတ္တာစိတ်ဆိုတဲ့ဟာကိုဘလို့အတိတ်ပဲပေါ်ပြီးတော့မှဒီ artificial intelligence ကိုဒီအစီအဝါအတိညာကိုပေါ်ပေးနိုင်မလဲတော်တော်ကိုခက်ပါတယ
်ဒီ AI နည်းပညာကိုသုံးတဲ့နောက်ဆုံးပေါ်နည်းပညာနဲ့တီထွင်ထားတဲ့ဆက်တွေဟာလက်ရှိမှာ ဘယ်အဆင့်ထိတိုးတက်နေပါပြီလဲ
နောက်ဆုံးပေါ်ဤပညာနဲ့တီထွင်ထားတဲ့စက်ရုပ်တစ်ခုကဘလောက်အထိကိုအသိဉာဏ်ရှိတယ်လဲလို့လူတွေနဲ့ရှင်လိုက်ရင်တရိတ်ဆန်တွေနဲ့ရှင်လိုက်လို့ရှိရင်ဘယ်အဆင့်မှာရှိတယ်လဲလို့မေးတဲ့အခါကြလို့ရှိရင် AI robot တွေထွင်တဲ့လူတွေကဘာနဲ့ရှင်းပြလဲဆိုတော့သူတို့ရဲ့အကောင်းဆုံး robot ဟာစွန့်အာနာမကြာဖြစ်နေတဲ့ပိုးဟတ်လောက်တောင်မှအသိဉာဏ်မရနိုင်သေးပါဘူးတဲ့လူအဆင့်မပြောနဲ့ချင်ပန်ဇီအဆင့်မပြောနဲ့ပိုးဟတ်လောက်တောင်မှသူ့ကိုတင်ပေးလို့မရသေးပါဘူးဆိုပြီးတော့သူတို့ပြောပါတယ်အဘာကြောင့်လဲဆိုတော့ခုန social intelligence ချစ်တဲ့စိတ်စိတ်ဆိုးတဲ့စိတ်ကိုကျင်းစာနာတဲ့စိတ်ကိုဘလို့တင်မလဲဘလို့ရအောင်လုပ်ယူမလဲနောက် creativity ကျွန်တော်တို့လူတွေမှာရှိတဲ့ပစ္စည်းလေးတစ်ခုနဲ့တစုံတစ်ခုကိုရအောင်ဖန်တီးယူနိုင်တာလုံးချောင်းကလေးတွေနဲ့တည့်ရက်ကလေးတွေနဲ့စုပြီးတော့အိမ်ကလေးဖြစ်အောင်လုပ်ယူတာကလေးတွေကစားတာဒါ creativity လို့ခေါ်ပါဆက်ရုံမှမရသေးပါနောက် general intelligence ကတာမန်နေတူကကိစ္စတွေပေါ့နော်ခုနလိုပေါ့နော်ထမင်းစားတယ်ဆိုလို့ရှိရင်ဘာစားမလဲဆိုတဲ့နေတူကဆုံးဖြတ်ချက်ဆက်ရုံကမဆုံးဖြတ်သေးနိုင်ပါဘူးအဲ့တော့အသိဉာဏ်ရှိတဲ့လူတူနဲ့ဘာကွာလဲဆိုလို့ရှိရင်ဆက်ရုံဟာ feeling မရှိသေးဘူး emotion မရှိဘူးဆက်ရုံကမချစ်တတ်သေးလို့ဆက်ရုံကလည်းချစ်လို့မရသေးဘူးကွာနော်အဲ့တော့ artificial intelligence ကပိုပြီးတိုးတက်ဖို့အများကြီးကြိုးစားဖို့လိုပါသေးတယ
်။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာ artificial intelligence လို့ခေါ်တဲ့အစီအဝအသိဉာဏ်သုံးဤပညာကိုသုံးပြီးလုံခြုံစိတ်ချရတဲ့လမ်းတွေဝင်းကျင်တွေကိုဖန်တီးနိုင်ပြီးဆိုရင် smart မြို့တွေ smart ရွာတွေပါပေါ်လာပြီးလူနေမှုဘဝကိုပါအကြီးအကျယ်ပြောင်းလဲလာစေနိုင်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီရေကနေအခုတန်လှည့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိနားဆင်နိုင်ပါတယ်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ဥမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါအောင်မယ်ရှင်။
တောင်ကိုရီးယားသမ္မတပါကွန်ဟေကိုသမ္မတအဖြစ်အယုံကြည်မရှိဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့ကြတာမှာတော့လွှတ်တော်အမှတ်300မှာ234ယောက်ကဒီဆိုကိုထောက်ခံမဲပေးခဲ့ကြပါတယ်။ဒါကြောင့်ဒီဆိုတီဖြစ်ဖို့အတွက်လိုအပ်တဲ့3ပုံ2ပုံမဲထပ်ပို့ပြီးတော့များခဲ့ပါတယ်။သမ္မတပေါ်အယုံကြည်မရှိဆိုကိုလွှတ်တော်မှအတီးပြုလိုက်တာကြောင့် Miss Park အနေနဲ့သမ္မတလုပ်ပိုင်ခွင့်အာဏာတွေကနေရဆိုင်းခဲ့ရပြီးတော့လောလောဆယ်အစိုးရကိုတော့ဝန်ကြီးချုပ်ဟွမ်ချိုအန်ကယာယီဦးဆောင်မှာဖြစ်ပါတယ်။စီးရီးယားနဲ့ရုရှားအစိုးရတပ်တွေအနေနဲ့အလက်ပိုမျိုးကနေတပုံတွေထွက်သွားတဲ့အထီကိုဘုံကျဲတိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကပြောလိုက်ပါတယ်။လူသားချင်းစာနာတဲ့အနေနဲ့အပြစ်ရက်ခဲ့ပြီးတဲ့နောက်တိုက်ခိုက်မှုတွေပြန်လည်စတင်နေပြီးတော့အလက်ပိုမျိုးကနေတပုံတွေထွက်သွားတဲ့အထီကိုတိုက်သွားမှာဖြစ်တယ်လို့ဂျာမနီနိုင်ငံဟမ်ဘတ်မှာလုပ်တဲ့လုံခြုံရေးစည်းဝေးကောက်ကိုတက်ရောက်နေစဉ်အတွင်းမှာသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အလက်ပိုမျိုးအရှိချမ်းမှာစီးရီးယားတပ်တွေကထိုးစစ်တွေရပ်တန့်လိုက်ပြီးလို့ပြောပြီးတရက်ကြာမှာပဲသူကအခုလိုပြောလိုက်တာဖြစ်ပါတယ်။ကံပြည်တော်စုအနေနဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အာဖဂန်သမ္မတအက်ရှ်ရက်ဂါနီနဲ့အတူဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောလိုက်ပါတယ်။ထရမ့်ရဲ့မဲဆွဲစီးရုံးရေးပွဲတွေအတွင်းမှာရန်ပုံငွေများစွာထောက်ပံ့ပေးခဲ့တဲ့ရှေ့နေလည်းဖြစ်စီးပွားရေးလုပ်ငန်းရှင်တထေးကြီးလည်းဖြစ်တဲ့အန်ဒရူးပို့စကိုနောက်ထပ်အလုပ်သမားဝန်ကြီးနေရာကိုအမေရိကန်ရွေးကောက်ခံသမ္မတထရမ့်ကရွေးချယ်ခန့်မှုရွေးချယ်လိုက်ပြီးတော့အထက်လွှတ်တော်ရဲ့အတီးပြည့်ချက်ကိုစောင့်ဆိုင်းနေပါတယ်ခင်ဗျာ
တော့ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကို909ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘေးပါပါဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုလိုင်းဒိုမီတာ3240 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.